မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ဗန်စနစ်တွေကမောက်ကမဖြစ်နေတာမှာပြည်သူတွေဟာပုဂ္ဂလိကဘဏ်တွေမှာအပ်ထားတဲ့ကိုယ်ပိုင်ငွေကြေးတွေကိုပြန်လည်ထုတ်ယူနိုင်မှုအခက်အခဲတွေတော်တော်လေးရှိနေကြပါတယ်။ဒီတွင်မှာလူသုံးများရဲ့ပုဂ္ဂလိကဘဏ်တွေကကမ္ဘောဇာဘဏ်မှာအပ်ငွေထုတ်ယူလိုသူတွေအနေနဲ့ ATM ဆက်မှာတစ်နှစ်ကိုအများဆုံးငွေကျပ်2သိန်းသာထုတ်ယူနိုင်ပြီးတစ်ပတ်ကိုအများဆုံး4သိန်းသာထုတ်ယူနိုင်ပါတယ်။KB ဇက်ပေးနဲ့ထုံမယ်ဆိုရင်တော့တပတ်ကိုအများဆုံး2သိန်းသာထွက်ယူနိုင်တယ်လို့ပြောင်းလဲသတ်မှတ်ထားပါတယ်။ဒီလိုငွေထွက်ယူရဲ့ပမာဏကိုအစမတန်ရှင်းချလိုက်တာ ATM ဆက်တိုင်းမှာငွေထွက်ယူလို့မရတာနဲ့ရတဲ့ဆက်တွေမှာတန်းစီဆောက်ရတာတွေရှိလာလို့အပြင်ကနေပမာဏအပေါ်လိုက်ပြီးရာခိုင်နှုန်းဝင်ဆောင်မှုနဲ့ငွေသားလဲလှယ်ပေးသူတွေစီကနေငွေသားရအောင်လှုပ်လာကြရတာပါ။တရားမဝင်ခုလိုလုပ်နေတာတွေကိုအရေးယူမယ်လို့ဗဟိုဘဏ်ကပြောထားပေမဲ့လောလောဆယ်ငွေလိုချင်သူတွေဒီနည်းနဲ့လုပ်နေကြရတဲ့အတွက်ငွေသားလဲလှယ်သူတွေကြားမှာလည်းလိမ်လည်တဲ့ပြဿနာတွေရှိလာနေပါတယ်။ငွေသားလဲပေးတဲ့သူကိုငွေပမာဏရဲ့ဆရာခိုင်နှုန်းအထိပိုပေးပြီးဘဏ်စည်းလွှဲပေးရတဲ့အထိဖြစ်နေပါတယ်။မန္တလေးမှာအတူ 9.5 ခိုင်နှုန်းယူပြီးငွေသားလဲလှယ်ပေးနေသူတူကတော့ဒီရခိုင်နှုန်းဟာရှော့ယူထားတဲ့ပမာဏဖြစ်တယ်လို့ပြောပါတယ်။
ရခိုင်နှုန်းအမှ 7.5 မှာတ냐ဒီ 80 တော့ရောက်နေတာဟုတ်ညီမကျတော့ဒီ percentage ရငွေသားတဲ့နှုတ်တယ်ဆိုတော့20ဆိုရင်အမက70သိန်းခွဲယူအားမှာညီမကကပေးကနေ20ပေးရမှာအဲ့လိုဖြစ်သွားမှာဟုတ်ပန်စာအုပ်နံပါတ်ကနေပြီးလွှဲလို့ရတယ်ကပေးကနေရတယ်ဖုန်းနံပါတ်နဲ့လည်းရတယ်စာအုပ်ကဆိုရင်ပူစည်းများတယ်စာအုပ်နဲ့တော့ပန်သွားပြီးတော့တွတ်ထုတ်အားမျိုးလေမိုဘိုင်းဘဲကင်းကိုကပေးလို့ကြာလွှဲတယ်ဒီတိုင်းလွှဲလိုက်အောင်ပဲပန်ပိတ်လည်းရတယ်ဆိုတော့လေ
နောက်ထပ်သုံးဆွဲသူများရဲ့ AR Bank မှာတော့ ATM ဆက်ကနေတရက်ကိုငွေကျပ်3သိန်းသာထုတ်ယူနိုင်ပြီးတစ်ပတ်ကိုအများဆုံးထုတ်ယူနိုင်တဲ့ပမာဏ5သိန်းကျပ်သာသတ်မှတ်ထားပါတယ်။ဘဏ်စနစ်မလိုပဲပြည်တွင်းမှာတနေရာကနေတနေရာငွေလွှဲရေးစနစ်မှာလူသုံးများတဲ့ Wave Money ဝန်ဆောင်မှုလုပ်ငန်းမှာတော့သတ်မှတ်ထားတဲ့ငွေလွှဲကပိုပေးနေရတဲ့အပြင်ငွေထုတ်ယူတဲ့အခါမှာလည်းငွေကျပ်3သိန်းထုတ်ရင်9000ပေးရတဲ့အထိပေါက်ဈေးဖြစ်နေပါတယ်။ဒါတော့မှအရင်ကလိုဆိုင်တိုင်းမှာ wave money ငွေထုတ်ယူဖို့ကတော့မလွယ်လှပါဘူး။ရန်ကင်းမြို့နယ်က wave money ဝန်ဆောင်မှုပေးနေတဲ့ဆိုင်မှာတော့အခုလက်တလုံးမှာငွေသွင်းတာသာလက်ခံပြီးငွေထုတ်ပေးတာမရှိသေးဘူးလို့ပြောပါရတယ်
။ထုတ်မရပါဘူးချင်းအလွယ်လေးရပါတယ်။အလွယ်ကတော့လွယ်ကရှိရယ်တတိထုံ1500ဟောတတောင်းထုံ400အဲ့ဒါကနှုံးတိုင်းနဲ့ယူရချင်း။ဟောဒီမောင်းကျတော့ဟိုမရသေးဘူးဒီဘက်နှစ်ဘက်တော့ရအောင်မယ်မသိဘူး။
ဆရာနာမသိငင်ကာလာတုန်းက wave money ဝန်ဆောင်မှုပေးနေတဲ့ဆိုင်တိုင်းကနေငွေကျပ်10သိန်းအထိလွှဲနိုင်ထုတ်နိုင်တယ်ဆိုပေမဲ့အခုနောက်ပိုင်းမှာတော့ဆိုင်တော်တော်များများကငွေထုတ်ပေးတဲ့ဝန်ဆောင်မှုကိုရပ်ထားကြပါတယ်။ငွေကျပ်10သိန်းအထိဆိုလွှဲမဲ့သူက400ထပ်ဆောင်ပေးရမှာဖြစ်ပြီး10သိန်းကနေ2သိန်းခွဲအထိဆိုရင်900ကျပ်2သိန်းခွဲကနေ5သိန်းအထိဆို1000ကျပ်ဆိုပြီးလွှဲတဲ့သူကသာအပိုထပ်ဆောင်ပေးရတဲ့နှုန်းထားသတ်မှတ်ထားပါတယ်။ဒါပေမဲ့အခုခါမှာတော့လွှဲတဲ့သူကတော့မကပဲငွေထုတ်ယူမဲ့သူကပါဆိုင်ကပြောတဲ့နှုံထားအတိုင်းအပိုထပ်ဆောင်ပေးရတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ရန်ကုန်ကနေ AR တိုင်းဘက်ကို Wave Money ဝန်ဆောင်မှုကနေတဆင့်ပေးအမြဲလွှဲနေသူတူကပြောပါတယ်
။အခုမြေပိုင်းလွှဲတဲ့ဥစ္စာတော့တသိန်းလွှဲတဲ့အောင်1500ပေးရတယ်။1500ဒီကပေးလိုက်ရတယ်လေ။ဟိုကထုတ်တဲ့လူမေးကြည့်ရင်ဘယ်လောက်ပေးရလဲလို့ဟိုမှကျတော့2000ပေးရတယ်တဲ့။ตัวตัดตาแล้วคงอ่ะมันจะชุญเนี่ยดิว่า2000ไม่เอาล่ะทีนี้ว่าซวยขึ้นเลยสิไอ้ซวยได้หลูอ่ะไม่ปีอ่ะเพราะว่าทุบได้หลูอ่ะไม่สั่นไม่ปีอ่ะอะคืออ่ะ2เพชรซ้ําဖြင့
်ปีเรมาชื่อแผ่นတွေကအလုတ်သမားတွေစုပေါင်းထားတယ်မြန်မာနိုင်ငံဘဏ်အလုတ်သမားသမဂ္ဂအဖွဲ့ချုပ်ကတော့ကမ္ဘောဇာအေယာဝတီဘဏ်မြန်မာရှစ်ဆောင်ဘဏ်နဲ့တခြားပုဂ္ဂလိကဘဏ်ခွဲတွေကတာဝန်ရှိသူတွေနဲ့ငွေပွဲစားတွေပေါင်းပြီးငွေလွှဲတဲ့အခါရာခိုင်နှုန်းနဲ့ထပ်တိုးယူတာတွေကိုကန့်ကွက်ရှုတ်ချထားပါတယ်အခုလိုငွေသားရယူနိုင်ဖို့တရားမဝင်ရခိုင်နှုန်းနဲ့အကျိုးဆောင်ကလိုယူနေကြတာတွေကိုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ကပြောကြားထားပေမဲ့လည်းဘဏ်တွေကနေငွေထုတ်ယူနိုင်ဖို့ခက်ခဲနေတာကြောင့်ဒီနည်းနဲ့ပဲအများကလုံဆောင်နေကြပါတယ်။ဆရာနာတင်ခဲ့ပြီးနောက်နိုင်ငံမတည်မငြိမ်ဖြစ်နေတာအုပ်ချုပ်နေသူတွေနဲ့ဘဏ်လုပ်ငန်းပေါ်အယုံကြည်နေပါတာကြောင့်ဘဏ်တွေမှာအပ်ထားတဲ့ကိုယ်ရငွေတွေပြန်ရနိုင်ဖို့အတွက်ဤမျိုးစုံသုံးစူးစမ်းနေကြတာဖြစ်ပါတယ်ရှင်။